တိယအခြေဆိုင်အဒန်နီစိတ်ကန်းနဲ့ထူးစီးပွားရေးဇုန်လင်းမြတ် ABSCC ကအမေရိကန်ကဒဏ်ချမှုချမှတ်ထားတဲ့မြန်မာနိုင်ငံမှာသူ့ရဲ့တည်ဆောက်နေစဉ်ကုန်တက်တာအတင်းချစိတ်ကန်းလုပ်ငန်းစီမံကိန်းကိုဝယ်ယူမဲ့သူလိုက်ရှာနေတာဖြစ်ပြီးဝယ်ယူမဲ့သူရှာဖို့အခက်တွေ့နေတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ကုမ္ပဏီမှုဆောင်အရာရှိချုပ် Karen Adani ကတော့ရန်ကုန်တိုင်းမှာသူတို့တည်ဆောက်နေတဲ့ဒီစီမံကိန်းအတွက်ဒေါ်လာ350ယင်းနည်းနှုန်းကထားတာဖြစ်ပြီးဒီစီမံကိန်းကိုဖျက်သိမ်းမှာမဟုတ်ပဲဝယ်ယူမဲ့သူလိုက်ရှာနေတာဖြစ်ကြောင်းနဲ့အခုနှစ်ဘန်ဒါရီနှစ်မကုန်ရင်ရောင်းချနိုင်တယ်လို့ညွှန်လင်းကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့တိဆောက်ဆဲဒီလုပ်ငန်းဟာတင်းအောင်ထုတ်ကုန်လုပ်ငန်းစိတ်ဝင်စားသူတွေအတွက်နေရာသစ်တစ်ခုဖြစ်တယ်လို့ဒါကမြန်မာစီးပွားရေးလုပ်ငန်းရှင်တွေဒါမှမဟုတ်အမေရိကန်ရဲ့ဒဏ်ခတ်မှုကိုမစိုးရိမ်တဲ့တရုတ်ကုမ္ပဏီတွေကစိတ်ဝင်စားနိုင်တယ်လို့လည်းပြောပါတယ်။ဒီစီမံကိန်းမှာကုန်တင်ကုန်ချစိတ်ကန်းဟာအိန္ဒိယအရှိန်နဲ့တောင်ကမ်းရိုးတန်းတွေကစိတ်ကမ်းတွေနဲ့ဆက်နွယ်နေတာကြောင့်တောင်အာရှဒေသတွေတည်ယူပို့ဆောင်ရေးအတွက်အရေးပါလာနိုင်တယ်လို့အိန္ဒိယအစိုးရအတွက်လည်းပြည်ရဲ့ပိုးလမ်းမစီမံကိန်းနဲ့ပါကစ္စတန်နဲ့တရုတ်လင်ကနိုင်ငံစိတ်ကမ်းတွေကကြီးကြီးမြုံနှံမှုတွေအတွက်ပြည်ဝင်နိုင်ငံကြီးရထိနိုင်တဲ့နေရာတစ်ခုလည်းဖြစ်လာနိုင်တာပါ။